ဗြိတိန်နိုင်ငံကိုအောက်တိုဘာလကမှအီရန်နဲ့နှုတ်ထွက်ရေးအတွက်ကြိုတင်အတည်ပြုခဲ့တဲ့ဗြိတိန်ဝန်ကြီးချုပ်ဘော့ရစ်ဂျွန်ဆန်ရဲ့တောင်းဆိုမှုကိုသက်တော်မတ်တွေကအင်ကာနေ့မှာပြောချလိုက်ပါတယ်။ဒါပေမဲ့ဝန်ကြီးချုပ်ဂျွန်ဆန်ရဲ့ဆန်းနဲ့195မျက်နှာပေါင်းနှုတ်ထွက်ရေးသဘောတူညီချက်မူကြမ်းကိုတော့ထောက်ခံတဲ့329မဲ၊ကန့်ကွက်မဲ296မဲနဲ့အောက်လူတော်ကနေအတည်ပြုပေးခဲ့တာဖြစ်ပါတယ်။ Brexit နဲ့ပတ်သက်ပြီးဒါဟာသက်တော်မှာပထမဆုံးအကြိမ်ဖြစ်ထောက်ခံမဲရခဲ့တာပါ။နောက်ဆုံးအတည်ပြုချက်မူကြမ်းကိုတော့အမြန်3ရက်အတွင်းပြရရမှာလည်းဖြစ်ပါတယ်။ရှေ့တင်းဖက်အောက်တိုဘာလကုန်မှာ EU ကနေခွဲထွက်ဖို့အတွက်ဝန်ကြီးချုပ်ရဲ့ညွှန်းလင်းချက်တွေကိုပယ်ဖျက်နိုင်ဖို့သက်တော်မှတွေကစူးစမ်းနေကြပါတယ်။ Britain သက်တော်မှတွေက Brexit အစီအစဉ်အတွက်ဂျန်ဂျရီဓာတ်ကုန်ထိရွှေ့ဆိုင်ပေးဖို့ပြောလိုက်ရင် EU ဘက်က Britain သူတို့စီကနေခွဲထွက်ရေးအတွက် Britain ကိုဂျန်ဂျရီဓာတ်ကုန်ထိနောက်ထပ်3လထပ်ပြီးဆိုင်ပေးတယ်မပေးဘဲစဉ်းစားနေပါတယ်။အခုလောလှတ်တော်မှာမဲမခွဲခင်မှာတော့ဝန်ကြီးချုပ်ဂျွန်ဆန်ကတကယ်လို့သူ့ရဲ့ Britain EU ကနေခွဲထွက်မယ်အစီအစဉ်အတွက်အချင်းကိုကန့်ကွက်ခြင်းရင်တတော်ရွေးကောက်ပွဲအတက်လုပ်ဖို့အတွက်သူတောင်းဆိုမှာဖြစ်ကြောင်းသတိပေးခဲ့တာပါ။ဒါပေမဲ့မဲခွဲပြီးမှတော့ဒီဥပဒေမူကြမ်းကိုဆိုင်းရမှာဖြစ်ကြောင်းနဲ့ Brexit ကိုအချိန်ထပ်ပေးဖို့အတွက် EU ခေါင်းဆောင်တွေနဲ့တိုင်နေမှာဖြစ်ကြောင်းပြောပါတယ်။ဒါ့အပြင်အောက်တိုဘာလ31ရက်နေ့မှာအစီအစဉ်တိုင်း Britain EU ကနေနှုတ်ထွက်ဖို့အတွက်သူကပြောဆိုနေစေဖြစ်ပါတယ်။